မတ်အိတ်ခန့်ဦးနဲ့ဦးစံမိုးဝေတို့စီစဉ်ထုတ်လွှင့်ပေးနေတဲ့မြမမီဒီယာမင်ခွင်းကိုနားဆင်ကြကြရတာပါဒီစီစဉ်ကိုအခုလိုတင်းငွေတွင်ညနေနဲ့အင်္ဂါနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့အမိခိုကင်းပြီးတော့ဖန်တီးနိုင်စွမ်းအားရှိတဲ့အမှုပညာကိုမျက်နှိုးတဲ့ဘပုအမှုပညာရှင်ဦးစံနေငင်းရဲ့ယုံကြည်ရကိုနားဆင်ကြရမှာဖြစ်ပါတယ်
ကျွန်တော်ဘဝတစ်ချောင်းလုံးမှာယုံကြည်ခဲ့တာအမှုပညာပါအမှုပညာမှာပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီမှာမှမြင်မှုဆိုင်ရာအမှုပညာ visual art လို့ခေါ်တဲ့ပကြီးဘဘူးကိုကျွန်တော်ကစိတ်ဝင်စားခဲ့တာဖြစ်ပါတယ်မန္တလေးမှာဆရာကြီးတခင်ကိုယ်တော်မိုင်းကွယ်လွန်တဲ့အချိန်မှာမန္တလေးပကြီးတမကကနေပြီးတော့ထိမှရုပ်ကြွကြီးတစ်ခုလုပ်တယ်ဆရာကြီးဥပသက်တော်ကနေဦးစီးပြီးလုပ်တာပေါ့နော်ဘဘူးဆိုတော့အဲ့မှာပထမဆုံးမြင်မှုပါပဲအဲ့ဒီချိန်မှာပဲဘဘူးဆရာကြီးဦးဟန်တင်ကကျွန်တော်အဖေကြပါချင်းကိုပုံသူရုပ်ထုတစ်ခုသူကဂုံပြုတ်ပြီးတော့ဖြူပေးတာနဲ့လည်းသူကကြုံကြိုက်တယ်အဲ့တော့ကျွန်တော်ကဘဘူးတွေကိုအချမ်းကိုစိတ်ဝင်စားတယ်နောက်ရန်ကုန်ရောက်လာပြီးတော့ဒီဘဘူးအကြောင်းကိုကျွန်တော်ကူးပြောင်းပြီးတော့ဘဘူးပညာ၃နှစ်သင်ခဲ့ပါတယ်ကျွန်တော်ဘဝတစ်လျှောက်လုံးမှာဘဘူးကိုပဲယူတော့လုပ်ခဲ့ပါတယ်ရှင်းရုံအမှုပညာတွေကိုတန်ဖိုးထားပြီးစိတ်ညစ်ထက်ခဲ့ပါတယ်ဒါပေမဲ့လို့လည်းရှင်းတန်တဲ့အမှုပညာဘက်ကိုလည်းစိတ်ဝင်စားတယ်အထူးသဖြင့်ဖန်ပြီးတဲ့အမှုပညာဘက်မှာကျွန်တော်ပို့ပြီးအပ်ပါနေပါတယ်ဒါကြောင့်မလို့ဖန်တဲ့ဘဘူးဘက်ကိုရောက်လာတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းညီမရိုးရာပကြီးဘဘူးတွေကိုကျွန်တော်လေ့လာတယ်စာပေလေ့လာတယ်အကာရော့ဆိုတာကျွန်တော်စာပေရေးပစ်တယ်သူ့တငယ်ချင်းညာပြောတယ်မင်းကအစိုးနှစ်ဖက်မှနေတယ်တဲ့ရိုးရာကြတော့လေနင့်ပြနေနေရိုးရာကိုလှုပ်တယ်တဲ့ဖန်ပြီးတဲ့ခါကြတော့လေတဲ့ဒီဘက်အစိုးကိုလာပြီးဖန်ပြီးတယ်ဒါပေမဲ့လို့ကျွန်တော်ဆရာအကြောင်းဆိုးကကျွန်တော်ကိုညွှန်ကြားပြသခဲ့တာအဲ့လိုပဲရိုးရာကိုသိဖို့လိုပါတယ်ရိုးရာပေါ်မှာမှစိတ်ဆန်းကိုတည်ဆဲမှုကြိုးစားနေတဲ့သူတွေဖြစ်ပါတယ်ကိုရိုးရာကိုကိုသိပြီးလုပ်တဲ့အခါမှာပို့ပြီးတော့ပြီးထွန်နိုင်စွမ်းရှိမယ်လို့ယုံကြည်တာဖြစ်ပါတယ်ဒါကြောင့်မလို့ရိုးရာကိုကျွန်တော်အစီအခံနဲ့ရိုးရာနဲ့ပတ်သက်တာတွေကိုလေ့လာလိုက်စားတယ်စုဆောင်းတယ်ဒါရီကိုပြန်ပြီးတော့ဝေဖန်သုံးသပ်ပြီးတော့ modern နည်းနဲ့လုပ်တဲ့ပုဂ္ဂိုလ်ကိုပြင်ကြတာဖြစ်ပါတယ် modernism လို့ခေါ်တာပေါ့နော်ဒါပေမဲ့လို့ကျွန်တော်ကခင်မိတယ်ပြောနေတာပါ modernism ကတကယ်တော့ပြီးဆုံးသွားပါပြီ modernism ကအနောက်နိုင်ငံတွေမှာ1960လောက်ကပေါ်ခဲ့ပြီးတော့1960မှာပြီးဆုံးသွားပါဗမာပြည်မှာတော့1950တော့မှဆရာကြီးဒီအောင်ဆိုးမန်းလေးကဆရာကြီးဥက္ကမောင်ပန်လို့ကနေပြီးတော့ပြီးထွန်းဆန်းတက်ခဲ့ကြတာပါသူတို့နောက်ကမှဝင်းဖီတို့ဥက္ကမောင်ရင်တို့ဥပ္ပဝုသက်တို့ဆိုတဲ့ဒုတိယမျိုးဆက်လိုက်လာပါကျွန်တော်တို့တွေကကိုပေါ်သိန်းတို့ကျွန်တော်တို့ဆရာမောင်ဒီတို့ဆန်းမင်းတို့ဆိုတာဒါတတိယမျိုးဆက်တွေအရင်နဲ့ကျွန်တော်လိုက်လာတာပါဒါမဲ့လို့ကျွန်တော်တို့တတိယမျိုးဆက်မှာပြင်မဲ့ modernism မှာပြီးဆုံးသွားတယ်ဆိုတာကျွန်တော်သတိပြုမိပါတယ်ဘာဖြစ်လို့ပြီးဆုံးလဲလို့ပြောရတယ်လဲဆိုလို့ရှိရင်1990ပြည်နောက်ပိုင်းမှာကျွန်တော်တိုင်းပြည်ချင်းပြောင်းလာတာအားလုံးသိပါပဲ။ပြင်ပကနေပြီးအများကြီးဝင်လာတယ်။အဲ့ဒီမှာ contemporary ဆိုတဲ့ခေတ်ပြိုင်လူပညာပုံစံတစ်ခုထပ်ရောက်လာတယ်။အဲ့ဒီအခါမှာကျွန်တော်တို့ငယ်တဲ့လူငယ်တွေကဒီ contemporary art ကိုနှိမ့်နှိမ့်ကြိုက်ကြိုက်နဲ့တိုက်စားလာတယ်။သူအောင်လဲအောင်မြင်တယ်။2000ပြည့်ရဲ့နောက်ပိုင်းမှာဆိုလို့ရှိရင် contemporary art ကမတင်မလောက်အောင်ကိုအောင်မြင်မှုတွေရလာတယ်။ဒီလိုဆိုရင်ဒီကလေးတွေဒီငယ်တွေကသဘာအမှုပညာပြပွဲကြီးတွေမှာသူတို့လက်ရာတွေတင်ဆက်မှုတွေ performance တွေ installation တွေ video art တွေเนาะဒါမျိုးတွေကျွန်တော်တို့တွေ့နေရတာဖြစ်တယ်အဲ့တော့ကျွန်တော်က modern art ကပြီးဆုံးသွားပြီဆိုတာပြောတာလေးကလွန်မှန်မထင်ပါဘူးကျွန်တော်တို့ကနောက်ဆုံးမျိုးဆက်ဖြစ်တယ်သို့တော်လည်းကျွန်တော်အနေနဲ့ကတော့ modern art ကိုပဲယုံကြည်တယ်အမှုပညာကိုယုံကြည်တယ်အမှုပညာကိုတခြားအချုပ်အနှောင်တွေကနေကျင်းတဲ့လူပညာကိုကျွန်တော်ယုံကြည်တယ်။တခြားဝါဒတွေနိုင်ငံရေးတွေဆွတ်ထက်တာကိုကြိုက်ပါဘူး။အမှုပညာသီးသန့်ရတ္တိယာကိုကြိုက်ပါလေ။ဒါကြောင့်မို့အမှုပညာကိုပဲယုံကြည်ကြည်နဲ့ကျွန်တော်ဒီနေ့တရားလုပ်နေတာဖြစ်ပါလေ။ဆိုအားဖြင့်ပြောမယ်ဆိုလို့ရှိရင်မိခိုမှုကျင်းတဲ့ဖန်တီးမှုအမှုပညာမျိုးကိုကျွန်တော်ကြိုက်နေတတ်တယ်လို့ပဲပြောရတယ်
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။